ရှမ်းပြည်နယ်နဲ့ကယားပြည်နယ်နဲ့ကြားတိုက်ပွဲတွေကနေပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ပြည်သူတွေကြားမှာတော့ကူးစက်မြန်ဗီဇာပြောင်းကိုဗစ် -19 ရောဂါလက္ခဏာလို့ယူဆရတဲ့ရောဂါတွေခံစားနေရပြီးတော့ဖျားနာပြီးတော့ချောင်းဆိုးနေကြတယ်လို့ကျန်းမာရေးကုသပေးနေသူတွေနဲ့ဆစ်ဘေးဒုက္ခသည်တွေကိုကူညီနေသူတွေကပြောဆိုပါတယ်အဲ့လိုဖျားနာနေတဲ့သူတွေမှာကိုဗစ် -19 ရောဂါကူးစက်ခံရတာဟုတ်မဟုတ်အလုံးကိုမစစ်ဆေးနိုင်တဲ့အပြင်သူတို့အတွက်ဆေးဝါးတွေလည်းမလုံလောက်ဘူးလို့ပြောပါတယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကဆေးဘေးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့အလိမ္မာပြောပြပေးပါရှင်။
တိုက်ပွဲတွေကြားလာနေချီဘေးလွရာကိုတိမ်းရှောင်နေကြရတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖေကုံမြို့နယ်အရှိချမ်းကဒေသခံတွေကြားမှာကူးစက်မြန်ပြီးကိုဗစ်ရောဂါလက္ခဏာလို့ယူဆရတဲ့ရောဂါတွေခံစားနေရပြီးနှာဆေးချောင်းဆိုးဖျားနာနေကြတဲ့အကြောင်းဆေးဘေးဒုက္ခသည်တွေအတွက်ကူညီဆောက်ရှောက်ပေးနေတယ်သူနာပြုဆီယာမတူကပြောပါတယ်
ဒီလိုဆိုနှာဆေးချောင်းဆိုးကိုပြည်ရပြည်နယ်ကလာခက်ဆင်းနေပါဟာတရားစီစဉ်လုပ်ပြီးတော့လည်းဒီနေ့ကမှအစနိုင်ဆုံးတော့ပြည့်စုံပြီဘောနော်ဒါမဲ့မလုံးမလောက်ဘောမှာစတိဒီနေ့ပြီးတော့ဘောနော်ဒီလိုဆိုတော့စတိဒီရှိစီအင်းဒီမှာမှလည်းခင်ချင်းချင်းဘောကံဒီချင်းချင်းနဲ့ချင်းဝင်နေရတော့လေရဒီစုတ်ကလဦးမေခိုးလာတော့တမန်ပြတာတော့လည်းဒိမ့်နေမှာလေမာလည်းစီးတယ်အသက်ရှင်လည်းကြားပဲဆောင်းလည်းဆိုးတော့ကိုလည်းပြီးပဲ
ထဲကုန်းအရှိချမ်းမှာစစ်ပေးတိတ်ဆောင်နေရတဲ့ရွာသူရွာသားတထောင်ကျော်ရှိပြီးအဲ့ဒီအထက်ကလူဦးရေ3ပုံ2ပုံလောက်ကဖျားနာနေကြတာလို့ခန့်မှန်းပါတယ်။စစ်ပေးတိတ်ဆောင်နေကြရသူတွေကြားဖျားနာသူကများပြားပြီးဆေးဝါးအလုံးလောက်မရှိတဲ့အတွက်ဆေးဝါးတွေမျှပြီးပေးဝင်နေရတယ်လို့ဆိုပါတယ်။ဒါပြင်ဖျားနာသူတွေကိုကိုဗစ်ဟုတ်မဟုတ်စစ်ဆေးဖို့ကိရိယာတွေလည်းမရှိဘူးလို့လည်းဆိုပါတယ်။ဒီရလပိုင်းတွေအတွင်းလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဖေကုံအရှိချမ်းဘက်မှာတွားရေးလာရေးတွေအခက်အခဲနဲ့ပတ်ဝန်းကျင်မြို့ရွာတွေမှာလည်းဆေးဝါးတွေဝယ်လို့မရအလူရှင်တွေစီကပံ့ပိုးမှုတွေမရှိတာကြောင့်ဆေးဝါးနဲ့ကိုဗစ်ဆစ်ဆေးတဲ့ကိရိယာတွေအခက်အခဲတွေဖြစ်နေကြရပါတယ်ရည်ရှင်မှာစိုးရင်စရာကောင်းတယ်လို့သူနာပြုဆရာမကပြောပါတယ်
။ဒီပုံစံနဲ့ဆက်လက်ဖြစ်နေဆိုရှင်တော့ဒီလည်းမရှိကြတော့ကိုဗစ်လက္ခဏာပုံပြီးတော့နီးစလာတာပေါ့နော်။အခုဆိုအများအဖြစ်တော့ဒီလက္ခဏာနဲ့တွေ့နေကြတော့ဒီမှာတရားမီနဲ့ကိုဗစ်တော့အမှန်တမ်းပဲစိုးရင်ရပါပေါ့နော်။ဆက်တဲ့မှာအခုဒီလည်းပေါင်းချင်တယ်။နှစ်ပတ်ကြာဆေးရဲ့နှစ်ပတ်နှစ်ကအခုလိုမျိုးကပဲဆောက်ရှောက်ဖို့ပေါ့နော်။ပြီးတဲ့တိုင်းလည်းသူတို့ကဆွေးနေဖို့ဆိုလည်းစီမစီအင်းစစ်သေးလေးဆိုဆုတ်တဲ့မှာဆယ်ရောက်ဆနာရောက်ရှိရောက်အဲ့လိုရှိကြတော့ဒီတော့လည်းဖြစ်ခင်ကြတော့ဒီမှာရှိတဲ့မတ်လေးတော့မှမလုံးတော့ကြတော့အမြိုင်အားငယ်နေတော့ရှိတော့ဘောနော
်စစ်ပြေးဒုက္ခတွေရိဟာဘေးလွတ်ရာမှာယာယီမိုးကတဲထိုးပြီးလူအများစုနဲ့စုပြုံနေထိုင်နေကြရတာမို့တယောက်နဲ့တယောက်အကွာအဝေးတစ်ခုချားပြီးခက်ခွာခွာနေဖို့မဖြစ်နိုင်ဘူးလို့လည်းဆိုပါတယ်။ဒါကြောင့်တဲတစ်ခုမှတယောက်ကဖျားနိုင်ရင်အကုန်လုံးကူးဆက်သွားတာမျိုးတွေ့ရတယ်လို့စစ်ပေးရှောင်တွေအတွက်ကျန်းမာရေးကူညီဆောက်ရှောက်ပေးနေတဲ့သူနာပြုဆီယာမကပြောပါတယ်။ကယားကီနီပြည်နယ်ဒီမော်ဆိုးမြို့နယ်အရှိချမ်းကစစ်ဆောင်တော်တော်များများလည်းကိုဗစ်လက္ခဏာနဲ့ခက်ဆင်ဆင်ရောဂါမျိုးတွေခံစားနေရပြီးဖျားနာနေတဲ့အကြောင်းစစ်ဘေးသင့်သူတွေကိုကူညီနေသူတူကပြောပါတယ်
။စစ်ဆောင်ကြားထမ်းမှာတော့ဖျားနာမှုတွေမကြာခဏဖြစ်တယ်ပေါ့အထူးသဖြင့်ဒီရှီလာပိုက်ဒီအော်ဂတ်စလာကနေဆာဗရမာကူချိန်ထိပေါ့နော်ဖျားနာနေတော့ပဲသူဖျားတဲ့လက္ခဏာတွေကကိုဗစ်လားဆိုတော့သူ့ရဲ့ပုံစံကတော့အရင်ကိုဗစ်ဖြစ်တာနဲ့တူတယ်ပေါ့နော်သို့တော်လည်းပဲဆရာဆရာမတွေစစ်စင်မြင်မြန်ကြည့်ရသူတို့စစ်တာကမထက်ဘူးအဖြစ်မထက်ဘူးလို့ပြောတယ်ပေါ့နော်ဒါပေမဲ့ဒီလူနာတွေရဲ့လက္ခဏာတွေတော်တော်များများဖြစ်နေတာဒီလေချောင်းတာလားတော့ချောင်းဆိုးတာလို့ဟိုအရသာမတွေ့တာလို့စသဖြင့်ပေါ့လေအဲ့လိုမျိုးကိုဗစ်လက္ခဏာနဲ့စေတူတယ်ပေါ့ဒီနေ့ဒီချိန်ထိရောဖြစ်နေတုန်းပဲဟုတ်ကဲ့စကားတစ်ခုလုံးကိုဖြစ်နေတာပြီးခဲ့တဲ့လတော့ဆိုလို့ရှိရင်လည်းအဲ့လိုဖြစ်နေတာတယောက်ပြီးတယောက်နဲ့အကောင်လုံးစကားတစ်ခုလုံးညီပါပဲအဲ့လိုဖြစ်သွားတယ
်ပြည်ရင်းအုံးမဲ့အိမ်မဲ့ထွက်ပြေးခုံလုံးနေသူတွေအတွက်အချိန်ကာလကြာတာနဲ့အမျှဒုက္ခအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပြီးအလူရှင်တွေလည်းမရှိသလောက်နှဲပါလာပါတယ်လို့ဆေးဘေးဒုက္ခတွေကိုကူညီနေသူတွေကပြောပါတယ်။အဓိကအလို့အဆုံးအကူအညီကတော့ဆေးဝါးနဲ့စားနပ်ရိက္ခာလို့လည်းကူညီဆောက်ရှောက်နေသူတွေကပြောကြပါတယ်ရှင်။